ရခိုင်ပြည်နယ်အမ်းမြို့နယ်အတွင်းကဒလက်ချောင်းကျေးရွာအုပ်စုမှာဆန်နဲ့စားနပ်ရိက္ခာတင်သွင်းမှုတွေကိုမကြသေးခင်ကစလို့စစ်တပ်ကကန့်သတ်တားမြစ်လိုက်တာကြောင့်စားနပ်ရိက္ခာပြက်လက်မဲ့အနေအထားကြုံတွေ့နေရတယ်လို့ဒေသခံတွေကပြောပါတယ်
။ဆန်ကလုံးဝအခက်အခဲရှိပါတယ်ဒီမှာဝယ်လို့တော့ရတယ်ပါဈေးကတအားကြီးတယ်ဝယ်လို့တော့ရတယ်ဆန်ကစီးကြီးတယ်ဒီလိုဆိုဒီမှာဒီရုပ်ဒီရဆက်စားနေရတာကိုအဲဘလို့ကြောက်မလဲဆိုပြောတော့မနေတော့ဒါကအခုလက်ရှိကဒီဘက်ကတိုက်စေးပဲဝယ်စားနေရတာကို
လက်ရှိမှာတော့ဒလက်ချောင်းအုပ်စုအတွင်းမှာစံတွေဝယ်လို့ရနေသေးတယ်ဆိုပေမဲ့အုပ်စုအတွင်းမှာရှိတဲ့စံတွေကုန်သွားရင်အငတ်ဘေးနဲ့ကြုံတွေ့နိုင်တယ်လို့လည်းဒေသခံတွေကပြောပါတယ်။တောင်ပေါ်ဒေသဖြစ်တဲ့ဒလက်ချောင်းအုပ်စုမှာကျေးရွာပေါင်း50နီးပါးရှိပြီးတစ်ခုတ်ဝါခုတ်နဲ့တောင်ယာစိုက်ခင်းလုပ်ငန်းတွေနဲ့အတံမူဝန်ကျောင်းနေကြသူတွေဖြစ်ပြီးစားတောက်ရေးအတွက်စံကိုတော့တခြားမြို့နယ်တွေကနေဝယ်ယူတင်သွင်းရပါတယ်။အဲ့ဒီဒလက်ချောင်းအုပ်စုမှာပြီးခဲ့တဲ့နှစ်တွေကလည်းရခိုင်လက်နက်ကိုင်အေအေဖွဲ့နဲ့တပ်မတော်တို့အကြားတိုက်ပွဲတွေအတွင်းမှာဒေသခံတွေရဲ့စားနပ်ရိက္ခာတည်ယူခွင့်တွေကန့်သတ်ခံခဲ့ရတဲ့အကြောင်းစားနပ်ရိက္ခာပြက်လက်မှုတွေကိုကြုံတွေ့ခဲ့ရပူပါတယ်